အမေရိကန်သမ္မတရွေးကောက်ပွဲတွေကိုရုရှားကဂျာဝင်နောက်ရှက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အမေရိကန်ထက်လွတ်တော်ထောက်လိုင်းကော်မတီကရုရှားနဲ့ဆက်နွယ်မှုရှိနေတဲ့သတင်းချက်လက်တွေကိုပေးအပ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိဟောင်းတွေကိုညွှန်ကြားလိုက်ပါတယ်။ကော်မတီကချက်လက်တွေပေးအပ်ဖို့တောင်းဆိုခဲ့တဲ့သမ္မတထရန့်ရဲ့နိုင်ငံခြားရေးရာအကြံပေးပုဂ္ဂိုလ်ဟောင်းကတ်တာပေ့ချ်ကတော့ရည်စရာကောင်းတဲ့အတူရောင်စုံစမ်းစစ်ဆေးမှုစာဖြစ်တဲ့ကြောင်းမနေ့ကပဲအိတ်ပွင့်ပေးစာတစ်စောင်နဲ့ကော်မတီကိုတုံ့ပြန်ပြောဆိုခဲ့တာပါ။ရုရှားရင်းနဲ့အဆက်အသွယ်လုပ်ခဲ့တဲ့ချက်လက်တွေကိုသိရင်သမ္မတဟောင်းဘရက်အိုဘားမားကိုမေးသင့်တယ်လို့လည်းရေးသားထားပါတယ်။သူ့ဘောမတရားသဖြင့်လှုပ်ရွေးစောင့်ကြည့်ထောက်လန်းခဲ့တဲ့သမ္မတအိုဘားမားအစိုးရနဲ့ရှင်မယ်ဆိုရင်တော့သူ့မှာရှိတဲ့ချက်လက်တွေကမပြောပါတော့ဘူးဆိုပြီးတော့လည်းပြောဆိုခဲ့တာပါ။ထက်လွတ်တော်ထောက်လန်းရေးကော်မတီကတော့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြင့်သမ္မတထရန့်ရဲ့မဲဆော်ဝဲတာဝန်ငံဟောင်းပေါ်မနာဖော့ကျမ်နောက်ကအချမ်းမေးပုဂ္ဂိုလ်ဟောင်းရိုဂျာစတုန်းနဲ့အမျိုးသားလူညွန့်ရေးအချမ်းပေးရရှိအောင်မိုက်ကယ်ဖလင်းတို့ကိုအချက်လက်တွေထုတ်ပြန်ပေးဖို့လဲတောင်းဆိုထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဩစာလွှမ်းမိုးနိုင်မှုကြိုးပမ်းခဲ့တဲ့လိုရည်နဲ့ပတ်သက်လို့အမေရိကန်နဲ့အထက်နဲ့အောက်လွှတ်တော်ထောက်လန်းရေးကော်မတီတွေအပြင်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကလည်းစုံစမ်းနေတာပါ။ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့ကလည်း FBI ညွှန်ကြားမှု James Comey အမျိုးသားလူညွန့်ရေး Agency ညွှန်ကြားမှု Mike Rogers တို့နဲ့အောက်လွှတ်တော်ထောက်လန်းရေးကော်မတီတွေနှစ်နာရီကျော်ကြာတကားပိတ်ဆွေးနွေးကြပါတယ်။